အခုဆက်ပြီးဆွေးနွေးခန်းအစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျွန်မချင်းမျိုးသက်ပါ။ COVID-19 ရောဂါစတဲ့ဖြစ်ပေါ်တာတစ်နှစ်မပြည့်ခင်မှာပဲကာဝယ်ဆွေးတွေကတော့ရလာနေပါပြီ။ဒါပေမဲ့ဒီရောဂါနဲ့အထင်အတော်ကြောင့်အတူရှင်တွဲနေထိုင်ရဖို့ရှိတယ်လို့လာမယ့်2020ခုနှစ်မှာဆိုရင်ဒီရောဂါပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုတွေဟာလူတွေနေ့စဉ်လုပ်နေကြအလုပ်တစ်ခုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ဒီရောဂါရှိမရှိစမ်းသပ်မှုတွေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုသိရဖို့ American Pharmacy မြောက်ကိုလိုင်းနာပြည်နယ် Greenfield ကBiden Medical Center အနုစီဝပေးတဲ့ဓာတ်ခွဲခန်းတာဝန်ခံဒေါက်တာချူမြတ်တွေကိုနေ့နဲ့ဒီသင်ပြပေးပါမယ်။ဒီမှာဓာတ်ချူမြတ်တွေ
ငါကအမှုလို့ပါ
။ COVID-19 ရောဂါအတွက်ကိုစာရွက်ရှိတွေထွက်နေပါပြီ။ဒါပေမဲ့လို့သူကဒီရောဂါပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုတွေလည်းအနေနဲ့လုပ်နေရတယ်ပေါ့နော်။ဆိုတော့ဒေါက်တာချူမြတ်တွေတို့ဒီဓာတ်ခွဲခန်းမှာပေါ့နော်။ဒီတုံးနေတဲ့လက်ရှိတုံးနေတဲ့ဘင်ဟာမျိုးကိုစမ်းသပ်တာအဓိကလုပ်နေလို့ပြောပြပေ
းပါ။ဟုတ်ကဲ့ဒီမှာအခုပေါ့နော်ဟိုပြောလုပ်နေတဲ့ဓာတ်ခွဲခန်းက Biden Medical Center က North Carolina မှာအဲဒီ microbiology lab ပါပေါ့နော်။အဲ့မှာအခုက3မျိုးရှိတယ်ပေါ့နော်။3မျိုးမှာ2မျိုးကတော့ COVID ကိုဖြစ်စေတဲ့ coronavirus ပိုးရှိမှုရှိသူ့ရဲ့ RNA ကိုစမ်းသပ်တာ antigen test ထုတ်တာရယ်ပြီးတော့ PCR ကိုသုံးပြီးတော့ဒီ RNA ကိုပွားများတယ်နီးရယ်ဆိုနှစ်အဲ့နှစ်ခုကတမျိုးနောက်ပြီးများကြတော့ antibody ကိုတိုင်းတာပေါ့နော်ဒါကိုခံအားရှိရှိဟိုဟာ black mass ရှိရှိရှိရောဂါရှိတာဆိုပြီးသူတို့ကိုခံအားရှိလားမရှိလား antibody တိုင်းတာဆိုတော့အဲ့လိုမျိုးသူ test အမျိုးအစား3မျိုးဒါပေမဲ့ခွဲခြားရတာ2မျိုးပေါ့နော်ရောဂါပိုးရှိလားရယ်ခံအားရှိလား
ဆိုတော့ဒီအဲ့လိုမျိုး test လုပ်တဲ့ solution ရောဂါရှိရှိ test လုပ်အခုလောလောဆယ်အချိန်ဘယ်လောက်ပေးရပါလဲ
အခုဆိုရင်ဥပမာပြောရရင်တော့เนาะဒီမှာအခုရိုးစေးရုံမှာအလုပ်တဲ့ test ဆိုလို့ရှိရင်နှစ်မျိုးခွဲထားတယ်ပေါ့နော်အရေးပေါ် test ဆိုခေါ်တာပေါ့နော်အရေးပေါ်နဲ့အရေးကြီးမဟုတ်ဘူးပုံမှန်ဆိုရင်နှစ်မျိုးမှာဆိုရင်အရေးပေါ်ဆိုလို့ရှိရင်နှစ်နာရီအများဆုံးဥပမာအရေးတကြီးနဲ့ surgery ဝင်ရမယ့်ဒီနာတို့ဘာလို့ပေါ့နော်တို့အတွက်တော့ယောဂရှိမရှိစမ်းပါလေဒါမှမဟုတ်ရင်အရန်ကိုအရေးပေါ် ICU ထဲရောက်နေတဲ့လူတွေပေါ့နော်ဆိုရင်အရေးပေါ် test ကိုထည့်လိုက်တယ်အဲ့တော့ဆိုလို့ရှိရင်နှစ်နာရီအောက်ပေါ့နော်နောက်တစ်ခုကကြတော့အရန်အကြီးမဟုတ်ဘူးပုံမှန် test line ထဲမှာပါတာကြတော့ဟို clinic ကိုလာကြတယ်ဒါမှမဟုတ်ရှင် drive through ပေါ့နော်ကားလိုနေလေ drive through လောက်ကြတယ်အဲ့လိုမျိုးစံနမူနာတွေရတဲ့ဟာကြတော့ပုံမှန် line ထဲဝင်သွားအဲ့ဒါကြတော့9နာရီ10နာရီနဲ့10နာရီလောက်ထိပေါ့ဘာလို့လဲဆိုတော့အဲ့ဒါက volume ကများတာ哦အရင်ကတော့ဟိုအဖက်လောက်တာပေါ့ဖက်လုပ်တယ်ဆိုတာအောက်စုခွဲပြီးတော့လောက်တာပေါ့နော်ဆိုတော့လူနာရဲ့အရေးဘလောက်ကြီးလဲပုံမှန်မူတည်ပြီးတော့အချင်းကွာသွားတယ်ဖက်ဆယ် platform ကိုတုံးနေဆိုတာပုံမှန်ကွာသွားတာပေါ့နော
်ဆိုတော့ PCR နဲ့ antigen ဒီအဲ့နှစ်ခုကွာရဲ့ဟာကိုနည်းနည်းပြောပြပေးပါဘယ်ဟာကိုဘယ်နေရာမှာတုံးနေဆိုတာနော
်ဟုတ်ကဲ့ antigen ကများသောအားဖြင့် primary care ပေါ့နော် primary care office မှာတုံးတာများတယ်ပေါ့နော် clinic တွေမှာတုံးတာများတယ်ဘာလဲဆိုတော့ antigen test တွေကလွယ်လဲလွယ်လဲညံလဲညံတယ်ဒါပေမဲ့ antigen test တွေကိုအစိုးရကအသုံးပြုကြတာကလက္ခဏာပြလဲဒီလူနာတွေပေါ်မှာလည်းတုံးရမယ်ဆိုပြီးတော့အသုံးပြုကြတယ်ပေါ့နော်ဆိုတော့ဒါလက္ခဏာရှိတဲ့လူနာကအဲ့သူပြန်ဝင်နေသွားပြတယ်ဒါမှမဟုတ်လို့ရှိရင် next month နဲ့ပြရစင် clinic ကိုသွားကြတယ်ဆို clinic မှာ point of care ဆိုပြီးတော့သူကတိုက်ရိုက်ချက်ပေါ့နော်အဲ့ setting မှာတုံးတာများတယ်ပြီးတော့ PCR ရရကြတော့သူဆောင်ကပြောသလိုပေါ့နော်နှစ်မျိုးခွဲထားတဲ့အတွက်ကြောင့်မလို့ test platform ကလည်းအမျိုးမျိုးရှိတဲ့အတွက်ကြောင့်မလို့ site assessment အကြီးမားရဖြစ်တာလည်းဖြစ်နိုင်တယ်ပြီးတော့ regulation တွေလိုရတယ်ဖြစ်တဲ့အတွက်ကြောင့်မလို့ lab တွေထဲမှာပဲတုံးတာများတယ်ပေါ့နော် PCR test က
ဟုတ်ကဲ့ဒီယောဂပိုးရှိရှိဆန်းသက်တဲ့ကောင်မကိုခန်းကဆန်းလာဘယ်အချိန်မှာတုံးပါလဲ
ကိုခန်းကဆန်းလာကြတော့လူနာတယောက်ကလက္ခဏာရှိသည်ဖြစ်စဉ်မရှိသည်ဖြစ်စဉ်သူ့သဘောနဲ့သူအရင်တုန်းကကိုဗစ်ရှိတာလားမရှိတာလားမသိဘူးဆိုတာကိုသိကျင်တော့ဆိုလို့ရှိရင်အဲ့ချိန်မှာတုံးလို့လည်းရတယ်နောက်တစ်ခုကကြတော့လူနာတယောက်ကိုအရေးတကြီးနဲ့အမစ်ပြုတ်လိုက်တယ်ပေါ့နော်သေယုံတင်ဖို့အတွက်လုပ်လိုက်တယ်ဆိုလို့ရှိရင်သူမှာလက္ခဏာရှိရင်လည်းရှိနိုင်တယ်မရှိရင်လည်းမရှိနိုင်ဘူးဒါမဲ့တခြားကိစ္စကြောင့်မလို့ဒါစိတ်ရောတင်လိုက်တဲ့အချိန်မှာဆိုလို့ရှိရင်သူ COVID RNA test လုပ်တယ်နော် PCR test လုပ်တဲ့ဟာလည်းသုံးတယ်ပြီးတော့အရင်တုန်းကရှိမရှိကိုသိဖို့အတွက်ဆိုလို့ရှိရင်လည်းတိုင်းတယ်ပေါ့နော်ဆိုတော့ setting အမျိုးမျိုးပုံမှာမူတည်ပြီးတော့တိုင်းပါတယ်ဟိုဒီတိုင်းဆိုရင်ပြီးခဲ့တဲ့3လ5လ6လတုန်းက COVID ရရလားမရရလားကိုယ်တိုင်မသိဘူးလက္ခဏာမရှိလို့မဲ့ပေါ့နော်အဲ့လိုမျိုးကိုကသိတယ်ဆိုလို့ရှိရင်လည်းတိုင်းလို့ရတယ်ပေါ့
အခုကာကွယ်ဆေးတွေထွက်နေပြီဆိုတော့ဒီအမျိုးစံတမှုဘယ်လောက်အရေးပါလဲပြောပြပေးပ
ါကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီအချိန်မှာအရေးကြီးတဲ့စံတက်တဲ့ test ကကြတော့ antibody test ပေါ့နော်ဒါဟာကအရေးကြီးလာတယ်ဘာလို့လဲဆိုတော့ကိုကကာကွယ်ဆေးထိုးပြီးသွားပြီပထမစလုံးထိုးပြီးဖြစ်စေဒုတိယစလုံးထိုးပြီးဖြစ်စေ cost ပြသွားတယ်ဆိုလို့ရှိရင်ကိုမှာကိုခံအားသိမရှိဆိုတာကိုဒီ antibody ကိုတုံးပြီးတော့တိုင်းမှုအတွက်ကိုဒီ antibody test ကဒီကာကွယ်ဆေးဒါထိုးပြီးတဲ့အချိန်မှာအရေးကြီးလာပြီပေါ့နော
်ကာကွယ်ဆေးဆိုတဲ့သဘောကဒီရောဂါပိုးပွားထားတဲ့ဥစ္စာကိုကိုယ်ရဲ့မှာထည့်ပေးလိုက်တာလို့နားလည်ထားပါတယ်ဆိုတော့ကာကွယ်ဆေးထိုးပြီးတဲ့လူကဒီရောဂါပိုးရောက်နေတယ်လို့ကိုယ်ရဲ့အလည်းအတိမတ်ပြည့်ပြီးတော့ကိုခံအားတွေထုတ်တာဆိုတော့အခုလိုမျိုးရောဂါပိုးရှိမရှိဆန်းသက်တဲ့ဥစ္စာနဲ့ဘာများသွားပြီးတော့အနှောက်အယှက်တွေများရှိနိုင်ကြောပြပေးပါ
ဒီတော့ရှိနိုင်ပါလေရောတော့ဘာလို့လဲဆိုတော့ကာကွယ်ဆေးကိုထည့်တာဒီ virus တစ်ခုလုံးထည့်တာတော့မဟုတ်ဘူးပေါ့နော် virus နဲ့ဆင်တူတဲ့အပိုင်းတစ်ပိုင်းကိုပဲအဲ့လိုမျိုးတုံးပြီးတော့ကိုယ့်ရဲ့ကိုယ်ခန္ဓာကိုကြွအောင်လုပ်ပေးရပါတော့အကြမ်းမှာကိုယ်ခန္ဓာနေပြီးတော့မှ antibody ထုတ်တယ်အဲ့ဒီအချိန်မှာကိုက covid test လုပ်တယ်ဒီအစိုးရကပြော antigen positive PCR ရဲ့ covid test ထုတ်တဲ့ဟာနဲ့သွားပြီးတော့တိုင်းလုပ်တယ်ဆိုလို့ရှိရင်တော့ false positive ဆိုပြီးတော့ဖြစ်နိုင်တဲ့အလားအလာတော့ရှိပါတယ်။ဒါကလည်းအချိန်နဲ့ပုံမှန်မှုတည်ရပါတော့။တာဝက်ဆေးဖိုးရတဲ့လူဆိုလို့ရှိရင်လည်းကယ်ဆေးဟိုဖြားလာရင်နာလာတယ်ဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာကိုဗစ်ဘာတိုင်းတယ်ဆိုလို့ရှိရင်ဒါကိုယ့်ရဲ့ပြောင်းလဲပြောပြရမလားငါမှကာဝက်ဆေးဖိုးလာတယ်ဒါဆိုလို့ရှိရင်ကိုက false positive ဖြစ်နိုင်တဲ့အချိန်မျိုးရှိနေပါတော့။အကျဉ်းရကိုကကိုဗစ်ကြောင့်လည်းဖြားလာလည်းဖြစ်နိုင်တယ်ဒီအချိန်က respiratory season ပေါ့နော် flu တွေလည်းရှိတယ်တခြား seasonal respiratory ပိုးတွေလည်းရှိရပါတော့ဆိုတော့အဲ့ဒီမှာဘာကြောင့်ဟိုဖြစ်မှမသိတဲ့နဲ့အချိန်မှာကိုကကိုဗစ်အာကာဝစီရလဲထိုးရပြီးသားမှာမှာကိုဗစ် test ပါတောင်းနေဆိုလို့ရှိရင် false positive ရနိုင်တာပေါ့နော
်အခုဒီ covid 19ရဲ့အတွက်ကာဝစီပေါ်လာတဲ့ဆိုပေမဲ့လို့ဒီရောဂါကလူတွေနဲ့အများကြီးရှင်တွဲနေတယ်လို့ဒီ safe ပညာရှင်များပြောကြပါတယ်ဆိုတော့အဲ့ဒီအချိန်မျိုးမှာဒီ covid testing ကလည်းနောက်ဆိုရင်နေတိုင်းလောက်ရတဲ့သဘောမျိုးချက်လာနိုင်တဲ့အချိန်မျိုးရှိတယ်ပေါ့နော်ဟုတ်သူသူဆက်ကမိပညာတွေတုံးပြီးတော့ဟိုဆန်းတက်နေတာရောရှိပါလ
ားနေတိုင်းနေခြင်းပေါ့နော်ပုံမှန်တက်ဆုပ်တဲ့ဥစ္စာမျိုးဖြစ်နိုင်လို့ဆိုတော့မှန်ပါလေသူသူစံကြာတက်တက်ဆုပ်တာလားဆိုတာဖြက်အခုနောက်ပိုင်းမှာအစိုးရကလည်းပထမဆုံးပေါ့နော်တက်ကိုဆက်ပေးလိုက်ဟို at home test ကိုတို့ပြီးတော့ပေါ့နော်ဒီလိုအဲ့လိုမျိုးဟိုအခွင့်အရေးမျိုးလေးတွေပေါ်လာတာပေါ့နော်မိကြီးကမိပညာကတော့သူတို့တကြတော့မဟုတ်ပါဘူးဒါပေမဲ့ဒါကဟိုနီလာတဲ့အခြေအနေမှာတုံးအောင်လေအိမ်မှာတုံးလို့ရတယ်သေးရုံထိသွားပြမလို့ဒါပေမဲ့တုံးဖို့အခြေအနေကကိုကရှားလာလို့ရှိရင်လက္ခဏာမတိမတာလေးပေါ်လာရတဲ့ဖြစ်ဖြစ်ဒါပေမဲ့အဲ့ချိန်ကျလို့ရှိရင်ကိုရဲ့ဆရာဝန်ဖုန်းလေးနဲ့ခေါ်ပြီးတော့ဆရာဝန်ကနေပြီးတော့ဒီဟာ prescription အနေနဲ့ပေါ့နော်ဆရာဝန်ရဲ့ခွင့်ပြုချက်နဲ့ကိုအိမ်မှာကိုကကိုတုံးခွင့်အဲ့လိုမျိုးအခွင့်အရေးမျိုးလေးအဲ့လိုမျိုးနည်းပညာအဲ့လိုမျိုးအခြေအနေတွေတိုးတက်လာတာပေါ့နော်ဒီပင်ကသူတို့ကြာကြီးပွာသွားတယ်ဆိုတော့မရှိပါဘူးပေါ့နော
်ကိုခံအားရှိနေရှိဆန်းသက်တဲ့ဥစ္စာရောဈေးတက်တတ်တာနဲ့လွယ်လွယ်ကူကူရနိုင်ပါလ
ားကိုခံအားရှိနေရှိဆန်းသက်တဲ့ဥစ္စာကလောလောဆယ်တော့ဒီ FDA ကနေပြီးတော့ဈေးတက်တတ်တာနဲ့ထုတ်တဲ့ဒီလိုမျိုးစောစောကပြောလို့ at home test kit ပေါ့နော်အဲ့လိုပုံစံမျိုးရှိရဆိုတော့မပေါ်လာသေးပါဘူးဒါပေမဲ့အဲ့ဒါနောက်ကျလို့ရှိရင်ပေါ်လာဖို့အခွင့်အရေးရှိနိုင်တယ်ဆိုတာတော့အဲ့ဒါတော့ပေချာပေါက်ပြောလို့ရပါဘူးလေဆိုတော့ကုမ္ပဏီတော်တော်များများလည်းဒီလိုလွယ်လွယ်နဲ့ပြီးတော့ဒီသက်သက်သားနဲ့ရဖို့အတွက်ရဲအစိုးရလည်းအဲ့ဒါအဲ့လိုမျိုးတွေရဖို့အတွက်ပြည်သူတွေအတွက်ရဖို့အတွက်ကိုလည်းအရန်ကိုလုပ်ပေးနေကြတာပေါ့နော
်ဒီလိုမျိုးပေါ့နော်တကယ်ကတခုလုံးအတွက်တောင်းယူထားတဲ့သူတွေနဲ့ဒီ COVID-19 ရောဂါပိုးရှိမှရှိဆန်းသက်တာနဲ့ပတ်သက်ပြီးတော့ဘလို့အကြံပေးကြမလဲ
COVID-19 test လုပ်ဖို့အတွက်ကိုနမူနာကောက်တယ်ပေါ့နော်ဆရာဝန်နဲ့ဖြစ်ဖြစ် nurse မှာပဲဖြစ်ဖြစ် now assistant medical assistant တွေဖြစ်ဖြစ်အကောင်တော့သူတို့တွေက front line worker တွေဖြစ်တဲ့ကြောင့်လို့သူတို့အနေနဲ့တော့ဒီ pandemic စကလေးကအတောက်ချောက်ဒီဒုနာရင်းနဲ့လည်းတောက်ချောက်တွေ့နေရတယ်ဆိုတော့သူတို့ဒီပေါ့နော်ကိုယ့်အကူလည်း self care ရတယ်အရေးကြီးရပေါ့နော်ပြီးတော့တက်နိုင်ဆုံးကိုယ့်ကိုယ်လည်းရည်စိုက်ကြပေါ့နော် PPE ပါညာအလုံးလောက်ပေါ့နော်အကောင်တော့ဝတ်ပြီးတော့ပေါ့နော်အေးစရာရည်စိုက်ကြပေါ့နော်နောက်တစ်ခုကလည်းဆန်နမူနာကောက်တာလည်းအရင်အရေးကြီးပါတယ်ဆန်နမူနာကကောင်းကောင်းမွန်မွန်ကောက်နိုင်တော့မှဆန်နမူနာကောင်းမှအဖြေရလဲဆိုတော့ကလည်းအဖြေကောင်းရမယ်လေ
ဒီ COVID-19 testing နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီ test kit တွေလည်းတိတ်မရပါဘူးမရဘူးဆိုတော့ဒါမျိုးအချိန်အနေထားမျိုးမှာပေါ့နော်ဒ ဒီ testing လုပ်ဖို့အတွက် solution ဒိုးဒိုးတမန်လူတွေအနေနဲ့ covid 19 testing အတွက်နဲ့ပတ်သက်ပြီးတော့အဟိုဘာတွေလုပ်တယ်လို့အကြံပေးချင်ပါတယ
်ခလို့မျိုးပေါ့နော် test available တိတ်ပြီးတော့မရှိတဲ့အချိန်မှာပေါ့နော် testing က limited capacity လို့ခေါ်ပါတော့ limited ဖြစ်နေတဲ့အချိန်မှာကိုကရောဂါလက္ခဏာပြလာတယ်လို့ဒီမျိုး covid ဒီမျိုးစင်စင်ဖြစ်တာတို့အခုဒီစောင်းနေရတဲ့ဖြစ်နေတဲ့ကြောင့်မို့ covid လက်ရှိနိုင်တဲ့တုပ်ကွေးလက်ရှိနိုင်တဲ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အချိန်မှာ test ကတိုက်ပြီးတော့ငြိမ်းလောက်မရှိနေတဲ့အချိန်မှာဘာကိုအကြံပေးလို့ရလဲဆိုတော့ကိုယ့်အနေနဲ့ကို home quarantine နေဖို့ကတော့အဓိကပါတော့နောက်တစ်ခုကတော့ antigen test ကို antigen test ကတော့ဖြစ်နိုင်တော့တောင်းတာပေါ့ antigen test က PCR test ဆာလို့ရှိရင်အေးရောနေခင်းနေတယ်မှာတုံးတာများတဲ့ကြောင့်လို့ antigen test ကလည်းလွယ်လဲလွယ်တယ်ပြီးတော့စရိတ်လည်းနည်းနည်းတက်တာပဲပေါ့နော်အဲ့လိုမျိုးတွေရှိနိုင်ရင်တော့အဲ့ဟာမျိုးနဲ့တော့စမ်းတက်လို့ရှိရင်တော့ကောင်းတာပေါ့နော်လုံးဝမစမ်းတက်နိုင်တဲ့အဆုံးဆိုရင်တော့ကိုယ့်အကူ quarantine လုပ်နိုင်ရင်လို့တို့တက်တက်နေပေါ့နော်မိသားစုနဲ့တခြားမိသားစုတွေတခြားဟိုအပိပါနေပေါ့နော်သူကွယ်နိုင်ကြတော့ကွယ်နေပြီးတော့ quarantine လုပ်နေပေါ့နော
်ဒေါက်တာချူမြတ်တွေပါ covid ရောဂါပိုးရှိမရှိအမြင်ဆက်ဆင်းနိုင်တဲ့အိမ်သုံး COVID-19 ပိုးစစ်ကြိယာတစ်မျိုးကိုတော့ American နိုင်ငံကဒူစီရာကုမ္ပဏီကနေတည်ထောင်နိုင်ပြီဖြစ်ပါတယ်။နိုင်ငံလောက်တည်းမှာပဲအထူးထုတ်ပြနိုင်တဲ့ဒီကြိယာကိုဆရာဝန်ထောက်ခံခြင်းနဲ့အရေးပေါ်အခြေအနေမှာသုံးဖို့အတွက် FDA ကအတူတူပေးထားပါတယ်။ဒါပေမဲ့ဒါကိုတွင်းတွင်းကျယ်ကျယ်သုံးနိုင်ဖို့တော့အချိန်ယူအောင်ဖြစ်ပါတယ်။